ဤကိုယ်လာယောဂပုကုဆက်ခံရသူ6000နီးပါးရှိလာခြင်းမှာတည်ဆုံသူ4450နီးပါးရှိသွားပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့လက်ထောက်ညွှန်ကြားမှုချုပ် Bruce Alward ကဒီကနေ့စာရင်းထုတ်ပြန်လိုက်ပါတယ်။ Liberia နိုင်ငံမှာအလွတ်လွတ်နေတဲ့ဤဘိုလာယောဂကူးစက်ခံရသူအသက်56နှစ်အရွယ်ကုလသမဂ္ဂဆေးဝန်ထမ်းတူဦးဟာလစ်ပိတ်မြို့စိန့်ဂျိုးဆေးရုံမှာဒီကနေ့အစောပိုင်းကတည်ဆုံသွားပါတယ်။အထူးကုသမှုခံယူနေတုန်းတည်ဆုံသွားတာလည်းဖြစ်ပါတယ်။ကုလသမဂ္ဂဝန်ထမ်းတူဦးမှာဤဘိုလာယောဂလက္ခဏာတွေ့ထားတယ်လို့အောက်တိုဘာလ6ရက်နေ့မှာကုလသမဂ္ဂကကြေညာခဲ့ပြီးကျန်တဲ့ဝန်ထမ်း40ဦးစီမှာတော့အဲ့ဒီလက္ခဏာမတွေ့ရသေးဘူးလို့ဆိုပါတယ်။လိုင်ဘီးရီးယားဟာဤဘိုလာယောဂအများဆုံးဖြစ်တဲ့နိုင်ငံဖြစ်ပါတယ်။ဤဘိုလာနဲ့ပတ်သက်ပြီးအရေးဆုံးလုတ်ကင်နေရတာကြောင့်ဝန်ထမ်းတွေကိုလစာတိုးပေးဖို့လိုင်ဘီးရီးယားကျန်းမာရေးလူသားအဖွဲ့ကတောင်းဆိုထားပါတယ်။အဲ့လိုလစာမတိုးပေးရင်တနင်္လာနေ့မှာဆန္ဒပြမယ်လို့ချင်းချောက်ခဲ့ပေမဲ့ဝန်ထမ်းတွေကမနေတော့ကအလုပ်ဆင်ခဲ့ကြပါတယ်ခင်ဗျာ။